ချင်းပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေအတွင်းမှာတိုက်ပွဲတွေဆက်ဖြစ်နေသေးမှာပဲ။တိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဘွဲ့နဲ့တွေ့ဆုံဆွေးနွေးဖို့အတွက်အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ကကမ်းလှမ်းလိုက်ပါတယ်။ဒီကမ်းလှမ်းချက်ကိုတိုင်းရင်းသားလက်နက်ကိုင်တွေဘက်ကသဘောတူထားပြီးတော့တွေ့ဆုံမဲ့ရက်နဲ့နေရာကိုတော့ညှိနှိုင်းနေဆဲဖြစ်ပါတယ်။သတင်းပြည့်စုံကို VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ဒီအပိုင်းတွေအပြင်ကချင်ပြည်နယ်ကနေရာအတော်များများမှာအစိုးရတက်မတော်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO အကြားတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ KIO ဌာနချုပ်အနီးကစီးရီးရအချက်ချကြတဲ့ဂီတုံစခန်းကိုအစိုးရတက်မတော်ကတင်ပိုက်ခဲ့ပါတယ်။ဒီတိုက်ပွဲတွေဟာမနေ့ကအထိပြင်းထန်နေပြီးဒီကနေ့မှာတော့တိုက်ပွဲဖြစ်ပွားတဲ့တည်င်းမရရှိသေးဘူးလို့ KIO ရဲ့နည်းပညာအထောက်အကူပြုအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးတော်ခါကပြောပါတယ
်။မနေ့ကတော့ဟိုတိုင်းရင်းဆက်ပြစ်နေနေမှာလေရင်နဲ့ဘုံလာချိတော့ရွာသားတယောက်ပြေးသွားတယ်။တမ်ဟာတိဒေတာတုံးဒေတာနှစ်ဒေတာနှစ်ဆိုရအခုအဟုတ်တရင်စစ်စ်ပေါ့နော်တရင်စစ်စ်ကနမတိတရားဆက်ရှိတဲ့နေရာရဲ့မြောက်ပိုင်းပေါ့ဖြစ်တာတော့ဖြစ်တယ်ဒီကလေးကတော့မကြားရသေးဘူ
းရှမ်းပြည်နယ်မြောက်ပိုင်းဒေတာဘက်မှာတော့မြောက်ပိုင်းမဟာမိတ်လို့ခေါ်တဲ့ကချင်ပလောင်ကိုကတ်နဲ့ရခိုင်တပ်ဖွဲ့တွေနဲ့အစိုးရတပ်မတော်အကြားမှာပြီးခဲ့တဲ့လ20ရက်နေ့ကစပြီးတိုက်ပွဲတွေပြင်းထန်ခဲ့ရကဒီကနေ့အထိလဲကြိုးစားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ဒီကနေ့ရှမ်းပြည်မြောက်ပိုင်းတိုက်ပွဲအခြေအနေကို TNLA ခေါ်တန်းပလောင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတအိုက်ကျော်ကအခုလိုပြောပါတယ
်။မနေ့ဒီနေ့ဘုန်းတော်ဒီနေ့6မိုင်လောက်စားတယ်။အဲ့မှာတော့ဒီဘောမျိုးနဲ့ဆန်ချာဆန်ဆတ်အနာကနာကပန်ခါတော်မှာဒီ3နေရာလောက်ဒီလိုခေါ်နေအဆဲဆက်တော်နေတဲ့ပြောချစ်တယ်။အမတ်နေရာကတော့ဒီခုခေတ်ကနေပန်းနျူပန်းနျူကြီးအနာပါစာကျေစပ်ပေါ်နေဒီမြန်မာတပ်မတော်လက်ချက်ကနာကြာမင်းရောမဒါဒီလို
တိုက်ပွဲတွေဖြစ်ပွားနေချိန်မှာပဲအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ကနှစ်ဖက်တွဲဆုံဆွေးနွေးဖို့အတွက်ကမ်းလှမ်းဓာရီရှိချောင်းလဲပလောင်တပ်ဖွဲ့ရဲ့အထွေထွေအတွင်းရင်းမှုဗိုလ်မှူးကြီးတပ်ဖုံးကျော်ကပြောပါတယ
်ကျွန်တော်တို့ဘူဘူဒီငြိမ်းချမ်းရေးကော်မရှင်ကကိုယ်နမောရှိတဲ့တာဝန်မျိုးတွေကပြည်စုံဖို့ဆိုပြီးမှအလုပ်တော်ပြည်စုံဖို့ဆိုပြီးအမိနာလာရှိပါတယ်။ဒါပေမဲ့ကျွန်တော်တို့အခုမြန်မာနိုင်ငံကဘယ်ချိန်ရှိနေတယ်ဘယ်နေရာရှိနေစီတော့ဟိုမဖြစ်ဘူးသူကျွန်တော်တို့ကလည်းပြည်စုံဖို့တဘောတူပါတယ်။ဒါပေမဲ့ဘယ်နေ့ကြည့်ကြမလဲဆိုတော့ရှိနေတယ်လို့မရသေးပါဘူး။
ဒီလနှစ်ရက်နေ့ကလည်းမြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေယူနန်ပြည်နယ်ကုမင်းမြို့မှာတွေ့ဆုံဆွေးနွေးဖို့တရုတ်အစိုးရကစီစဉ်ခဲ့ပေမဲ့နှစ်ဖက်ညှိနှိုင်းမှုတွေမပြေလည်တာကြောင့်တွေ့ဆုံဆွေးနွေးပွဲဟာမအောင်မြင်ခဲ့ပါဘူး။ဒီတစ်ချိန်ဆွေးနွေးပွဲမှာလည်းမဟာမိတ်အဖွဲ့တွေဘက်ကသူတို့လူလားချက်ကိုအခုလိုတင်ပြထားကြောင်းဗိုလ်မှူးကြီးတက်ဖုံးကျော်ကပြောပါတယ်။
ကျွန်တော်တို့ဒီမြောက်ပိုင်းမဟာမိတ်အဖွဲ့ကကျွန်တော်လေးခွက်ကလေးကတကယ်နဲ့တွေ့ချင်တယ်။တွေ့တဲ့အချိန်မှာလည်းဘာဖြစ်ကိုကျွန်တော်တို့ကတက်တည်ဖြစ်နော်ဟောအော်ဘဝအဖြစ်တက်တည်ဖြစ်ကျွန်တော်တို့ဒါထိုင်ပြီးတယ်မျိုးကျွန်တော်တို့လည်းပြန်ပြထားပါတယ်ဒါကကျွန်တော်တို့ဖြစ်ခြင်းဆန္ဒပါကျွန်တော်ပြန်ပြထားပါတယ်ဒီအစိုးရကလည်းကျွန်တော်တို့အဲ့လိုပြန်ပြထားပါတယ်ဟုတ်တယ်ပါ
ငင်းကြဲကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလောင်ပေါင်ရွှေကတော့ကော်မရှင်ရဲ့ဥတည်ဆောင်ရွက်နေတဲ့အခြေအနေကိုအခုလိုပြောဆိုပါတယ
်။ Peace Commission ရဲ့သဘောထားကတော့ငင်းကြဲဒီဖြစ်စဉ်ကတော့ဆက်လက်ပြီးတော့ကျွန်တော်တို့ပရမဆွေးနွေးပြီးတော့မှကျွန်တော်တို့ဒါ NC လက်မှတ်ရေးထိုးမယ်ပြီးကျွန်တော်ညီငယ်ညီလာခံမှာဆွေးနွေးမယ်ကျွန်တော်တို့အားလုံးညှိနှိုင်းပြီးသွားတဲ့ဟာမျိုးသွားမယ့်ပုံစံမျိုးကိုပဲအဓိကတော့ Peace Commission အနေနဲ့တော့ဒီသဘောထားရှိတယ်ပေါ့လေအဲ့ဒီသဘောထားအတွက်တော့အလို့ဆွေးနွေးပွဲတွေပေါ့လေဒါကျွန်တော်စနိုင်မလားဆိုတော့ဆိုပြီးတဲ့မျိုးနဲ့ပြောနေတာ Peace Commission ကပြောတာရှိပါတယ်နှစ်သက်အစင်ကြီးရတော့လေဒါကျွန်တော်တို့အလို့သဘောဆွေးနွေးပွဲတွေကစပြီးတော့တွေ့နေတယ်ပေါ့
လာမယ့်နှစ်ဖေဖော်ဝါရီလအတွင်းမှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လယ်ကိုပြန်လည်စတင်မှုရှိနေပြီးလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအနောက်ရှက်ဖြစ်မှာကိုလည်းစိုးရိမ်မှုတွေရှိနေကြပါတယ်။အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာနဥက္ကဋ္ဌဒေါ်ဆန်းစုကြည်ကတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသတိုက်ပွဲတွေပြင်းထန်ချိန်မှာလက်နက်ကင်ပြပခတွေအများဆုံးချုပ်ငြိမ်းနိုင်ရေးအတွက်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA ကိုပေါ်ဝင်လက်မှတ်ရေးထိုးဖို့ကိုတိုက်တွန်းထားပါတယ်